မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဗမော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ကိုတပ်မတော်ကထိန်းသိမ်းထားတာကြောင့်ဓာရီဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်အတားအဆီးတွေဖြစ်စေပြီး KIA နဲ့မြန်မာအစိုးရကြားအရင်ကသဘောတူထားတဲ့အတိုင်းရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆဖို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကကြေညာပါတယ် VUE သတင်းတော့နိုင်ကွင်းရင်ကသတင်းပေးပို့ထားတာပါ
အောက်တိုဘာလ19ရက်နေ့တုန်းက KIA နဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးပမော်မြို့နယ်ရွာသားတချို့ကိုတပ်မတော်ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားတို့ကအခုလိုပြောပါတယ
်။အောင်းသွားတာအကုန်လုံးက6ယောက်ကျော်လောက်ရှိတယ်ဗျာ။6ယောက်ကျော်ထဲမှာကျွန်တော်စီးရင်အတိအကျရတာက4ယောက်။ခြံထဲ6ယောက်ကကျတော့ဒီစကိုင်းတိုင်းဘက်ကနေနန်ခုတ်ချင်းရွာကိုသူကပြောင်းမှုခြံနေမပြောခြံနေလောက်ကြတော့အဲ့ဒီမှာအလုတ်ဟိုလာလုတ်တဲ့အလုတ်တော်ကြီးပေါ့နော်။အခုဖမ်းသွားတဲ့4ယောက်ကိုကျတော့မနေ့ကတပ်မတော်ကပြန်လုပေးမယ်ဆိုပြီးမှချင်းရွာဥက္ကဋ္ဌတွေနဲ့တာဝန်ရှိတဲ့လူတွေကိုလာခေါ်ပါဆိုပြီးမှသူတို့ကဟိုအချောင်းချားတွေလို့တီးရတယ်ဖမ်းခံရတာ14ရက်နေပေါ့လွတ်ပေးမယ်လို့ပြောတာမနေ့တုန်းကပေါ့
အဖမ်းဆီးခံရတာတွေမနေ့ကပြန်လည်လွတ်လာပြီလို့တခြားဒေသခံတို့ကပြောပါတယ်အချင်းပြည်နယ်တွင်းတပ်မတော်နဲ့ KIA ကြားစိုက်ပွဲတွေမကြာခဏဖြစ်ပွားလေရှိပါတယ်စိုက်ပွဲတွေကြောင့်ယုံကြည်မှုပြတ်ရင်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဦးဆန်းအောင်ကပြောပါတယ
်ကျွန်တော်ကတော့ unit ဘော့တော့ငြင်းတမ်းတောင်းဆိုနေတာပါဗျာကျွန်တော်တို့အနေနဲ့ကတော့နှစ်ဖက်စလုံးကိုငြင်းတမ်းတဲ့ဒီစိုက်ပွဲမှဖြစ်ဖို့စိုက်ပွဲဖြစ်တဲ့ဆိုယုံကြည်မှုပြတ်ရစေတဲ့ဖြစ်တဲ့ယုံကြည်မှုကိစ္စပေါ်ရဲ့ယုံကြည်ရဲ့ယုံကြည်မှုရှိမှပဲငြိမ်းချမ်းရေးဆက်လက်ပြလုပ်လို့ရပြည့်ရလဲလုပ်လို့ရတာဖြစ်တဲ့အတွက်ကြောင့်ဒီစိုက်ပွဲမှဖြစ်ဖို့တော့အများအားနှစ်ဖက်စလုံးကိုပဲကြိုးနေတာပါဗျာအဲ့ဒါမှာတစ်ဖက်ကဖောက်ဖြစ်လာရင်တော့စိုက်ပွဲတွေကဆက်ဖြစ်ဖြစ်လာတဲ့အခါကျတော့ငြိမ်းချမ်းရေးအတွက်လည်းဒီအနောက်ဆက်တဲ့အများသားရှိတဲ့ငြိမ်းချမ်းရေ
းပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမှာအမိတ်ဖွဲ့တို့တရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးရပ်တနေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုထိတော့နှစ်ဖက်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ခြင်းမရှိသေးပါဘူး။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်လုပ်ကိုင်နေတာဟာအားရစရာနေထားမတွေ့ရသေးဘူးလို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဦးဆောင်အောင်ကဆက်ပြောပါတယ
်။လက်တွေ့ဖော်ဆောင်မှုမှာအားနည်းတယ်အစီအမံတမ်းတော်နဲ့ပေါ်ဆောင်မှုနဲ့အားနည်းနေတယ်ဆိုတဲ့အခါကျတော့မရတဲ့လူလည်းအဲ့ဒီပုံမှာလည်းယုံကြည်မှုတိုင်းတာတစ်ခုရှိရနေတယ်ပြီးရင်အစီမရတဲ့လူတွေရဲ့ပုံမှာဆက်ဆံတဲ့အနေအထားတွေရှင်ရင်ဆက်ဆံတဲ့ဆက်သွယ်မှုကဟိုအရင်လိုခက်ဆက်သေးတယ်မဟုတ်တဲ့အခါကျတော့ဆက်ကြည့်သေးတဲ့အခါကျတော့အကြလိုင်းတို့ကယုံကြည်မှုကမင်းလာတာအဲ့လိုအနေထားမျိုးချက်အခါကျတော့အားမရတာဆက်သွားဖို့တော့မင်းအားစိုက်မှပဲ
ပမော်မြို့နယ်နန်ခုတ်နယ်အောင်မြင်သာကြီးရွာသားတွေကရွာသားတွေကိုဖမ်းဆီးခဲ့တဲ့လို့ရတဲ့ပတ်သက်လို့လည်းဂါဟာလူခွေရေးကျူးလွန်မှုတရားလို့ဥဆောင်အောင်ကပြောပါတယ
်။ဒီဖွဲ့ကြီးပဲကြီးကြီးပေါ့လေ။အပြည်သူလူထုကိုဖမ်းဆီးတယ်တပ်ဖြတ်တယ်နှိပ်စက်တယ်ဆိုတာကဒါလူခွေရေးကျူးဖောက်တာလေ။ဒါတော့ဘယ်လိုမှမဖြစ်တဲ့ဟာမလိုလားတဲ့ဖြစ်ပါလေ
။ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလည်းပမော်မြို့နယ်စင်ပေါ်မြို့နယ်ကခေါင်းမင်းရွာဘက်မှာ KNO တပ်မရှိတိုင်းရင်းငန်းနဲ့စစ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြီးဝါသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုတိမ်းချောင်ခဲ့ကြရပါတယ်။အောက်တိုဘာလ19ရက်နေ့ကပဲနိုင်ငံတော်သံတမန်ကပုတ်ကိုစောအောင်စန်းစုကြည်ကချင်းပြည်နယ်မြစ်ကြီးနားမြို့ကိုဆွာရောက်ပြီးစစ်ဘေးကြောင့်နေရာဆော့ခွာဆွေပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုဆွာရောက်ပြီးတော့ထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတယ်။နေရာဆော့ခွာနေရတဲ့ပြည်သူတွေကိုကိုရကိုရွာမှာအေးအေးချမ်းချမ်းနေထိုင်ဖို့အများဆုံးကြိုးစားသွားမယ့်အကြောင်းတတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။